တရင်းစာဆရာနငိတမဟန္တာဝရီဦးဝင်းတင်ရဲ့တန်ဖိုးရှိတဲ့အကြောင်းတွေကိုဒီကနေ့လူငယ်တွေပို့ပြီးသိလာစေဖို့ရည်ရွယ်ပြီးဘယ်သူလဲဟဲ့ဦးဝင်းတင်ဆိုတဲ့ခေါင်းစဉ်နဲ့ဦးဝင်းတင်အမှတ်တရအစီအစဉ်တစ်ခုကိုလမ်းမတော်မြို့နယ်ရန်ကုန်ဘုတ်ပလာဇာမှာမတ်လ12ရက်နေ့ကျရင်ပြုလုပ်သွားမယ်လို့ပွဲစီစဉ်သူတွေကပြောပါတယ်အဲ့ဒီပွဲမှာလူငယ်လေးတွေကဟန္တာဝရီဦးဝင်းတင်အကြောင်းနဲ့ပတ်သက်လို့ဟောပြောရှင်ပြန်ရမှာဖြစ်ပြီးအကောင်းဆုံး3ဦးကိုဆုချီးမြှင့်သွားမှာဖြစ်ပါတယ်ဒီအကြောင်းနဲ့ပတ်သက်ပြီးဆက်ပြီးတင်ပြချင်တာပါလာမယ့်မတ်လ12ရက်နေ့ဟာကွယ်လွန်သွားပြီဖြစ်တဲ့စာရေးဆရာသတင်းစာဆရာနိုင်ငံရေးသမားဟန္တာဝရီဦးဝင်းတင်ရဲ့89နှစ်ပြည့်မွေးနေ့ဖြစ်တာကြောင့်ပန်မြန်မာနဲ့ရန်ကုန်ဘုတ်ပလာဇာတို့ပူးပေါင်းပြီးဘယ်သူလဲဟဲ့ဦးဝင်းတင်ဆိုတဲ့ခေါင်းစဉ်နဲ့ရန်ကုန်လမ်းမတော်မြို့နယ်တန်စေး9လွှာမှာရှိတဲ့ရန်ကုန်ဘုတ်ပလာဇာမှာဦးဝင်းတင်အမှတ်တရပွဲတစ်ခုကိုကျင်းပသွားမှာဖြစ်ပါတယ်ဘယ်သူလဲဟဲ့ဦးဝင်းတင်ဆိုတဲ့ခေါင်းစဉ်တက်ရတဲ့အကြောင်းနဲ့ပတ်သက်လို့ပန်မြန်မာအဖွဲ့ကစာရေးဆရာမမတ်တီရာစံကြောင်းကအခုလိုရှင်းပြပါတယ်
ပါလေရဲ့လူမရဲဆိုရဲကောင်းစင်နဲ့ဆရာစာအုပ်ကဟိုအလုံးပြီးတဲ့စာအုပ်ဖြစ်တယ်အဲ့ခါကျတော့ဆရာကူလေးရာအသက်ရှိခြင်းချရှိခြင်းကာလမှာကျတော့ဒီသမိုင်းတစ်လျှောက်လုံးမှာတရင်အမှောင်ချထားခဲ့တဲ့တို့ကြောင့်မလို့လူငယ်တွေကဆရာအကြောင်းကိုလုံးလုံးလောက်ပြီးကိုမရခဲ့ဘူးပေါ့အခုဆရာကွယ်လွန်ပြီးကမှပဲဆရာအကြောင်းကိုပြန်ပြီးနောက်ကျောင်းပြန်လေ့လာသလိုဖြစ်နေတယ်ပေါ့နော်အဲ့တော့ပြီးရအောင်ကျွန်တော်တို့ကဖန်တီးပြီးတော့အလုပ်ပြရုံနဲ့မကဘူးသူတို့စိတ်ထဲမှာသူတို့မြင်တဲ့အမြင်သူတို့ခံစားမိတယ်လို့ပြန်ပြောတဲ့ဆရာဝန်တင်ဆိုတာဘာလို့လဲဆိုတာမျိုးဖြစ်အောင်လို့ဒီကောင်းစင်လေးပြီးတာပါအ
ဲ့ဒီပွဲမှာဟန်တာဝရီဆရာဦးဝင်းတင်နဲ့လက်ပေါ်နေတည်ရှိခဲ့မှုတဲ့စာရေးဆရာမောင်မိုးသူဆရာအောင်ဝင်းခေါ်ဦးအောင်ကျိုင်တို့ကသူတို့ကြုံဆုံခဲ့မှုတဲ့ဦးဝင်းတင်အကြောင်းပြောပြမှာဖြစ်တယ်လို့စာရေးဆရာတွေဖြစ်ကြတဲ့မျိုးမြင့်ငယ်မတ်တီရာဆန်းကြောင်းနဲ့ကိုဂျင်မီတို့ကလည်းတောင်းတောင်းမှနေရာယူရင်းဆရာအကြောင်းတွေပြောဆိုကြမှာပါအဲ့ဒီပွဲကိုတက်ရောက်လာတဲ့လူငယ်လေးတွေကသူတို့တည်ထားတဲ့ဦးဝင်းတင်ဆိုတာဘယ်သူလဲဆိုတာကိုစင်ပေါ်မှာတက်ပြီးဟောပြောရှင်ပြန်ကြမှာဖြစ်တယ်လို့ရန်ကုန်ဘုတ်ပလာဇာရဲ့တာဝန်ခံကဗျာဆရာစာရေးဆရာမြေမုံလွင်ကပြောပါတယ
်လူကြီးရနည်းနည်းပြောပြီးတော့လူငယ်များပြောရင်ဟာကိုလုပ်မယ်ကျွန်တော်နိုင်ငံမှာဘာမဆိုလူကြီးရပြောလူငယ်ရနားထောင်ဆိုအဆင်တော့ကျွန်တော်မကြိုက်ဘူးအဲ့တော့အဲ့ဒီပွဲကလူငယ်တွေအတွက်ပွဲဖြစ်တယ်ဦးဝင်းမျိုးမတည်သေးတဲ့လူငယ်ရောသိအောင်လုပ်မဲ့ပွဲဖြစ်တယ်အဲ့ဒီမှာလာမဲ့လူငယ်အများကြီးရဲ့တက္ကသိုလ်ဒီကကျောင်းသားရွယ်လည်းပါရဲ့ဒီရှစ်တန်းကိုရင်းရွယ်ကျောင်းသားကျောင်းသူတွေလည်းပါရဲ့သူတို့ရဲ့တိပီသူတို့ main stage ပေါ်မှာကျွန်တော်သင်ပေးလိုက်မယ် presentation လုပ်ခိုင်းမယ်သူတို့ရဲ့လုပ်တာကိုကျွန်တော်ကပြန်နားထောင်မယ်အကောင်းဆုံး3ယောက်ကိုစုပေးမယ် presentation လုပ်တဲ့ဒီတန်းကိုလည်းဘာလဲဟဲ့လူငယ်ဆောက်ကိုလက်ဆောင်ပေးသွားမယ
်စိုင်းဆရာမတိရာဆန်းကျောင်းနဲ့မြေမုံလွင်တို့ကတော့ဆရာဦးဝင်းတင်နဲ့ပတ်သက်တဲ့သူတို့ရဲ့အမှတ်တရအမြင်တွေကိုပြောလာပါတယ
်ညီမစာပေလောကမှာညီဟာညီမတို့တော့အင်မတန်မှကိုပိုင်ဟန်အပြည့်ရှိပြီးတော့ကိုပိုင်အားထုတ်မှုအင်ဂျင်ကြီးရေပေါ့နော်။ကျေးနိုင်ငံကြီးနဲ့ပတ်သက်တဲ့သတင်းစာသမားကလောင်ကိုပို့ပြီးတော့တည်ကြပေမဲ့ဆရာရဲ့ပေါ်တဲ့ဆိုတဲ့ဒီအကြီးနဲ့ပတ်သက်ပြီးတော့လူငယ်တွေခံစားတတ်အောင်ကြည့်ခဲ့တဲ့ကလောင်ကိုလည်းသိပြီးတော့မတိလိုက်ကြဘူးပေါ့နော်။တံပိုးရှိခဲ့တယ်ပေါ့နော်။နောက်ဆုံးတော့ဒီဒီမိုကရေစီရဖို့လို့အတွက်ကိုသူပြောတင်ပြောထိုင်နေဆိုတဲ့စကားကိုဘယ်သူမျက်နှာမှမကြည့်ပဲပြောခဲ့လေ။အဲ့ဒီလူမျိုးပါ
ကျွန်တော်ဦးဝင်းတင်ပထမအဆုံးစဖတ်တာဗာလဲဟဲ့လူငယ်ရေပေါ့နော်အဲ့လူငယ်ရောဖတ်လိုက်တော့ဗာဖြစ်သွားလဲဆိုကျွန်တော်ဝေးစိတ်ထဲမှာရှိရဟာရရဲဝင်းဝင်းရေးလို့ရရဲ့ရေးရရမယ်ဆိုရဲဟာမျိုးပေါ့နော်အားအိမ်လို့ရရဲ့သူစာအုပ်စာထွက်တော့ကြောင့်ညီမညီမစပေးစီရှိသေးရဲ့ဆိုအဲ့စာကထုတ်ခွင့်မရဘူးလေကျွန်တော်ကတော့ခိုးဖက်ရပါဘောနော်အဲ့တော့အဲ့ဟာကိုစဖတ်ပြီးကျွန်တော်အရင် shock ဖြစ်သွားတယ်သူရေးရဟာရအင်မတန်ပွင့်လင်းနေအင်မတန်တဲ့လို့ကြရဲ့ရေးရဲဝင်းဝင်းရေးရရဲ့ပေါ့နော်အဲ့လိုစတိုင်နေရရဲ့အဲ့ဟာကိုကျွန်တော်လည်းအားကြမိရဲ့
ဟန္တာဝရီဦးဝင်းတင်ကို1930မတ်လ12ရက်နေ့ဘကိုးတိုင်းကျိုးပင်ကောင်းမြို့မှာမွေးဖွားခဲ့တာပါ1959ခုကျေးမွန်သတင်းစာစတင်ထူထောင်ရာမှာပါဝင်ခဲ့ပြီးကျေးမွန်သတင်းစာပြည်သူပိုင်အသိခံရပြီးနောက်မန္တလေးမြို့မှာထုတ်ဝေတဲ့ဟန္တာဝရီသတင်းစာမှာအက်ဒီတာချုပ်အဖြစ်10နှစ်နီးပါးလုပ်ကိုင်ရင်းဟန္တာဝရီဦးဝင်းတင်အဖြစ်လူသိများခဲ့ပါတယ်ကွိဥတ္တရလင်းစတဲ့ဘာသာပြန်စာအုပ်တွေရေးသားခဲ့ပြီး1988ခုနှစ်မှာဦးဝင်းတင်ဦးဆောင်တဲ့စနေစာပေဝိုင်းကနေမဆလာတပါတီလမ်းစဉ်ကိုဝေဖန်တဲ့စာရန်တစ်စောင်ဖတ်ကြားခဲ့ပါတယ်1988ရှစ်လေးလုံးဒီမိုကရေစီအရေးတော်ပုံနောက်ပိုင်းအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကိုစတင်တည်ထောင်ရမှာပါဝင်ခဲ့ပြီးနောက်ပိုင်းမှာ NLD ပါတီနာယကအဖြစ်ရပ်တည်ခဲ့ပါတယ်စေကူတမှုခံယူနေရင်2014ခုဧပြီလ27ရက်နေ့ရန်ကုန်စည်းရုံးကြီးမှာကွယ်လွန်ခဲ့တာအခုဆိုရင်3နှစ်နီးပါးရှိတော့မှာဖြစ်ပါတယ်ခင်ဗျာ